အိန္ဒိယနဲ့ကုန်သွယ်ရေးလမ်းကြောင်းအတွက်ရေးပါတယ်လို့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေနဲ့ကုတန်းသွားလာတဲ့နေရာမှာလည်းအချက်အချာကျတဲ့စကိုင်းတိုင်းကလေးတမူကားလမ်းမကြီးကိုပိတ်ထားတာအချိန်ကာလတစ်လကျော်နေပါရှိလာပြီလို့ဒေသခံတွေကပြောပါတယ်။ကလေးမြို့မှာအခုရက်ပိုင်းအတွင်းဆန်တိတ်ကို1000လောက်ထိဈေးတက်သွားတယ်လို့ကလေးမြို့ကတဦးကပြောပါတယ်
။ဆန်ဈေးစီနီယာတော့ဒီမှာတော့အရာမင်းဆန်တိတ်ကို900လို့လည်းကြားတယ်နော်။ဒီရက်ပိုင်းကျမှလည်းဆန်ကြီးလည်းကျတယ်။အရင်ကတော့7000
တမှုမြို့နယ်ကပန်းသာကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီအဖွဲ့ဝင်တွေကိုတမှုဒေသခံကာကွယ်ရေးတပ်တွေကပြီးခဲ့တဲ့ဇွန်လ15ရက်နေ့တုန်းကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းကဆက်လို့ပုံမှန်လမ်းကြောင်းဖြစ်တဲ့ကလေးတမှုလမ်းမပိုင်းကိုအသုံးပြုလို့မရတော့တာပါတမှုမြို့မှာလည်းစားသုံးစီဆန်နဲ့အခြေခံစားတောက်ကုန်အပါအဝင်73စီဇင်းလုံးတွေလည်းတက်နေတယ်လို့ဒေသခံတွေကပြောပါတယ်ကျောက်တလုံးကိုအရင်က250ပေးဝယ်နေတာကနေအခု800အထိဖြစ်နေတာလို့ပြောပါတယ်။စံတိတ်ကိုအရင်က800ကျွဲပေးနေရတာကနေအခုရက်ပိုင်းမှာတော့1200အထိဈေးတက်သွားတယ်လို့ဒေသခံတဦးကပြောပါတယ်။ကားလမ်းပိတ်ထားတာကြောင့်ကုန်အစ်စ်မဝင်နိုင်ပဲရှိတဲ့အဟောင်းတွေကိုပဲထုတ်ရောင်းရတာကြောင့်ဈေးတွေတက်ကုန်တာလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းတွေကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီအကြမ်းကလက်နက်ကင်တိုက်ပွဲအခြေအနေတွေကြောင့်ကလေးတမူကာလန်အသွမ်းအလာကန့်တတ်တာတွေကမကြာခဏဆိုသလိုဖြစ်နေသလိုအခုဒီချိန်ကတော့တလကျော်တဲ့အထိဖြစ်လာတာပါ။စကိုင်းတိုင်းတဲကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသနန်းယွန်းမြို့မှာလဲပြီးခဲ့တဲ့ဇူလိုင်လအစောပိုင်းကတည်းကမိုးရွာသွန်းထားတဲ့အချိန်ကြောင့်နန်းယွန်းရှင်ဘွေရန်ကာလန်ပိုင်နေရာတချို့မှာမြေပြိုတာတွေဖြစ်ခဲ့ပါတယ်။လမ်းအသွမ်းအလာအခက်အခဲကြောင့်ကုန်တင်ကားတွေပြေးဆွဲဖို့ခက်ခဲနေပြီးကုန်စည်စစ်ဆင်မှုရပ်တန့်နေသလိုမြို့ရင်းမှာပဲအခြေခံစားတောက်ကုန်နဲ့73စီဈေးတွေအတော်လေးတက်လာနေတယ်လို့ဒီသက်ကန်တွေကပြောဆိုကြပါတယ်ခင်ဗျာ